ရာသီဥတုဆယ်ပဲရစ်သဘောတူညီချက်ကနေထွက်ဖို့ပြီးခဲ့တဲ့သတင်းပတ်သက်သမ္မတ်ထရန့်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောထားမတိုက်ဆိုင်ကြောင်းလုတ်ဖို့ကံပတ်တွေကိုပြောဆိုခဲ့ပြီးတဲ့နောက်တရုတ်နိုင်ငံဆိုင်ရာအမေရိကန်ယာယီသံမကြီးဒေးဗစ်ရန်ယာရုကနှုတ်ထွက်သွားပါတယ်။တန်ယုံဝန်အနေနဲ့မနေ့ကတွေ့ဆုံဆွေးနွေးပွဲအတွင်းမှာပဲယာရုကထွက်ဖို့ကြေညာလိုက်တာလို့လည်းနှိစက်သူထိုင်ဝမ်ကပြောပါတယ်။ယာရုကနှုတ်ထွက်မဲ့ကြေညာချက်ဟာကိုယ်ပိုင်ဆုံးဖြတ်ချက်ဖြစ်ကြောင်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကအတိအပြုပြောဆိုခဲ့ပေမယ့်အကြောင်းရင်းအသေးစိတ်ကိုတော့မပြောခဲ့ပါဘူး။ယာရုကနှုတ်ထွက်သွားတဲ့ယာယီသံမကြီးဟာတရုတ်နိုင်ငံဆိုင်ရာတန်ယုံမှာဒုတိယအကြီးအကဲတူဖြစ်2016ဇန်နဝါရီကလေးကတာဝန်ယူခဲ့ပြီးသမ္မတ်ထရန့်ကတာမန်ကြီးသစ်ဖြစ်ရွေးချယ်ထားတဲ့အိုဝါပြည်နယ်အုပ်ချုပ်ရေးမှူးဟောင်းတယ်ရီဘရန်စတက်ဒီလနောက်မှတရားဝင်တာဝန်ယူခင်အချိန်ထိယာယီတန်ယုံတာဝန်ခံဖြစ်နေတာဝန်ယူထားတာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးဌာနမှာ28နှစ်ကြာလောက်ကံခဲ့တဲ့ယာယီတာမန်ကြီးရန်ခါ2011ခုနှစ်ကနေ2012ခုနှစ်ထိအာဖဂန်နစ္စတန်နိုင်ငံအမေရိကန်တန်ယုံမှာနိုင်ငံရေးအတိုင်ပင်ခံအရာရှိဖြစ်နေလဲတာဝန်ယူခဲ့ဦးပါတယ်။